ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့ဘော်ကိုစစ်ဆောင်လာသူ36ဦးမှာကိုဗစ်ပိုးတွေ့ရှိထားပြီးတော့သူတို့ကိုစီရင်ဖို့ကူတာထားပါတယ်လောလောဆယ်မှာတော့တိုက်ပွဲတွေမငြိမ်သက်သေးတာကြောင့်စစ်ဆောင်900လောက်ဟာနေရက်မပြန်တိုက်ပဲနေရက်မပြန်နိုင်သေးဘဲနဲ့စစ်ဆောင်စခန်းမှာလူအများစုဝေးနေထိုင်ရတာကြောင့်ကူးစက်မှုပုံမပြန့်နှံ့မှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ရန်ကုန်ကလာတဲ့မိုးကုံးမြို့ကရန်ကုန်ကလာတဲ့မုံကိုမြို့ကအခြေအနေကိုတော့ကိုအောင်မြတ်သူကတင်ပြထားပါတယ်ရှင်
။တရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ MMDAA ကိုကန့်တက်အကြားဇူလိုင်လ3ရက်ကစပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်မုံကိုမြို့ပတ်ဝန်းကျင်ရွာတွေကလူ900ကျော်ဟာမုံကိုမြို့ကစစ်ကြောင်စခန်း3ခုမှာလာရောက်ခိုးလုနေကြရတာပါ။ပြီးခဲ့တဲ့ရက်ပိုင်းကစစ်ကြောင်တချို့နာမကျန်းဖြစ်ခဲ့ရာကစစ်ဆေးကြည့်ရမှာကိုဗစ် -19 ပိုးတွေ့ရှိခဲ့ကြောင်းစစ်ကြောင်စခန်းက IDP 2က VOA ကိုပြောပါရယ်။
ကိုမုံကိုတယ်မှာပေါ့နော်တင်းချောင်းနဲ့စခန်းကကိုလောလောဆယ်တော့36ယောက်ရှိပြီပေါ့ဗျာအဲ့မနေ့ကတယောက်တွေ့တော့ပေါ့မနေ့ညတက်ကြည့်တာဖြေဖွဲ့လာတော့ဒီနေ့26ယောက်ဆက်တွေ့တော့ပေါ့ဗျာဟာအကုန်လုံးပေါင်းမင်းဆိုရင်36ယောက်ပေါ့ဗျာဟာ
ကိုဗစ်ပိုးတွေ့ရှိပြီးနောက်မှာဒုက္ခသည်စခန်းအဝင်ထွက်တွေကိုကန့်သတ်ထားပါတယ်စစ်ဆောင်ချို့ကတော့ကိုဗစ်ကူးစက်မှာကိုစိုးရိမ်ပြီးနေရပြန်ချင်နေကြပါတယ်ဒါပေမဲ့ဖောင်းဆိုင်ဘက်မှာပြစ်ကတ်တန်တွေကြားနေရတယ်လို့လက်နက်ကန်တွေကလည်းနေရမပြန်သေးခိုင်းကြောင်းသူကဆက်ပြောပါတယ်
တိုက်ပွဲဖြစ်တာမုံကိုရမတော်မကြောက်ဘူးနော်။ကုန်းစိမ့်ပဲညတော့နည်းနည်းကြည့်ကြရတာပေါ့နော်။မဟာမိတ်ကပြောတော့ခုနင်းတော့ပြန်လို့မရဘူးဆိုတဲ့အန်ကပြောတာပေါ့နော်။ဒီဖွဲ့မှာပြန်လို့မရဘူးလို့ပြောတာပေါ့ဗျ။
မုံကိုကဆစ်ဆောင်နေကိုကိုညီနေသူတူကလည်းကိုဗစ်ကူးစက်သူစုစုပေါင်း36ယောက်ကိုတွေ့ရှိထားပြီးသူတို့ကိုမုံကိုပြည်သူစေုံမှာပို့ဆောင်ကူးသနေကြောင်းနဲ့လောလောဆယ်စခန်းတွင်းမှာလူတွေစုဝေးနေထိုင်ရတာကြောင့်စိုးရိမ်ရတဲ့အခြေအနေရှိကြောင်းပြောပါရယ်။မုံကိုမျိုးကိုရောက်နေတဲ့စစ်ပြေဒုက္ခသည်တွေဟာကချင်နှစ်ချင်းဖရာကျောင်းလီစုဖရာကျောင်းနဲ့ဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေမှာကိုလိုနီကြရတာဖြစ်ပါတယ်ကျူကုတ်ပန်ဆိုင်ဘက်မှာတော့ဖိုင်ကောင်းကြီးရွာအုပ်စုကစစ်ဆောင်1400ကျော်ဟာတရုတ်မြန်မာနယ်စပ်မှာတင်းချောင်းနေကြပါတယ်ဒီဖိုင်ကောင်း IDP စခန်းမှာတော့ကိုဗစ်ကူးစက်တာမရှိကြောင်းစစ်ဆောင်တူကပြောပါတယ
်အစ်မတို့ခန်းမှာကြတော့ကိုဗစ်နဲ့ပတ်သက်ပြီးမှတော့လိုလိုချေတော့ပြောမှမတည်သေးဘူးအဲ့လက္ခဏာကို
မူဆယ်မြို့နယ်အရှိပိုင်းကျူကုတ်ပန်ဆိုင်မုံကိုစတဲ့ဒေသကဆစ်ဆောင်တွေကိုကူညီပေးနေသူတူကတော့မုံပေါ်ဒေသဘက်မှာလည်းကိုဗစ်ကူးစက်သူ90လောက်တွေ့ရှိတာကြောင်းပြောပါတယ
်အခုလုံးလုံးစီတော့အဲ့ဒီမုံကိုမှာဖြစ်တာပြီးတော့ဒီမုံကိုအဖက်မှာဖြစ်တာအဲ့လောက်ပဲကြားပါတယ်ဒီမုံကိုဘက်တော့နားစီဝင်ချင်တော့ရလာတယ်အဲ့ဒီတော့ quarantine center တွေပါလေအလုံးကတော့အတင်းတော်ကရောဒီချေးရွာကရောပေါ့နော်အဲ့ဒါမျိုးလောက်ကတော့ရှိတာပေါ့
ဒီသကံပြည်သူတွေကိုတေချာစစ်ဆေးမဲ့ဆိုရင်ဒီတက်ပိုများနိုင်ကြောင်းလည်းပြောပါရယ်ဒီလပိုင်းအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မုံကိုမျိုးအရှိဖောင်းဆိုင်ဘက်ကဒီသကံ200လောက်ကလည်းတရုတ်နယ်စပ်မှာတိတ်ချောက်နေစေဖြစ်ပြီးဆက်သွယ်ရေးခက်ခဲတာကြောင့်အခြေအနေသေးစိတ်ကိုတော့မသိရသေးပါဘူးညာ